မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ပြည်သူတွေစိုးရိမ်တော့ကများနေတာကိုရှင်းချဖို့အစိုးရကနီလန်ပေါင်းစုံရှာကြံလှုပ်ဆောင်နေတယ်လို့ကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားဗဟိုကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားပါတယ်ကိုဗစ်ကာယရောဂါဆိုင်ရာသီးသင့်တဲ့အချက်လက်တွေနဲ့ဆောင်းရန်ရှောင်းရန်နီလန်တွေကိုကျွမ်းကျင်ပညာရှင်တွေနဲ့မေးမြန်းနိုင်မဲ့အစီအစဉ်ကိုလာမဲ့သတင်းပတ်တွေစတင်မှာဖြစ်ကြောင်းနိုင်ငံတော်ကလှုပ်ဆောင်ချက်တွေကိုရှင်းပြတဲ့တောက်ကြနေမိကွန်းမှာဒေါအောင်ဆန်းစုကြည်ကထည့်သွင်းပြောကြားသွားတာပ
ါ။ဒီသူတွေအခုအချိန်မှာစိုးရင်ကြောင်းကြမှုတွေကိုကြားစစ်နိုင်တယ်လို့ကြားနိုင်အောင်လို့အခုဆိုရင်ကျမတို့ကိုကူညီနေတဲ့အကြံပြုပေးနေတဲ့သမားတော်ကြီးတွေလည်းရှိပါတယ်။အဲ့သမားတော်ကြီးတွေနဲ့ကျမတို့ရဲ့ကျမရဲ့ဝင်ကြီးအဖွဲ့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဒီနောက်ပတ်ကနေစပြီးတော့တပတ်ကိုသုံးကပေါ့နော်အင်္ဂါဗုဒ္ဓကျောင်းသတင်းတွေမှာကိုဗစ်အကြောင်းတည်ကောင်းစရာဆိုပြီးတော့အမေးဖြေခန္ဓာလေးတစ်ခုလုပ်ပါမယ်။အဲဒီမှာဆိုရင်ကိုမေးချင်တဲ့မေးခွန်းတွေကိုကျမရဲ့ဝင်ကြီးဌာန Facebook ကိုပို့ပါ။ပို့ပြီးတော့အဲဒီကနေပြီးတော့စစ်စစ်ပြီးတော့ဒီအဖွဲ့ကနေပြီးတော့ဖြေပေးပါမယ
်။ဒါအပြင်ကိုဗစ်ဖြစ်နေတယ်လို့တန်တရားဝင်လာရင်စေမီးတို့တွေနဲ့ကိုဗတ်သားကိုကုမနေပဲ။သက်ဆိုင်ရာဆေးရုံဆေးခန်းတွေမှာအ мян သွားရောက်စစ်ဆေးကုသမှုခံယူဖို့ကိုလည်းသူကတိုက်တွန်းပါတယ်။ဒီတော်တွင်ကျမရဲ့နဲ့အာကစားရေးဝင်ကြီးဌာနကလည်းကိုဗစ်ကူးစက်တဲ့အတီးပြုတ်လူနာနဲ့သေဆုံးမှုစီးရင်ကိုတနေ့တာအတွက်ည၈နာရီမှသာစုပေါင်းထုတ်ပြန်သွားတော့မယ်လို့စနေနေ့မနက်ပိုင်းကကြေညာပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရုတ်တရက်များနေခြင်းမှာကျန်းမာရေးဌာနကတနေ့ကို2ချိန်ကနေ3ချိန်သတင်းတွေခွဲပြီးထုတ်ပြန်နေတဲ့အပေါ်ပြည်သူတွေရဲ့ဝန်ပံမှုရှိလာပြီးနောက်အခုလိုလှုပ်ဆောင်လာတာဖြစ်ပါတယ်။စနေနေ့ည၈နာရီစီးရင်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း1000နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ198ဦးရှိသွားပါပြီခင်ဗျာ